Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိအားလုံးရှင်နှမ်းချမ်းမြေ့ကြပါစေ VOE American တန်ကနေ2016ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ထိုင်းလိုမီတာ32 40 49လောက်ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOE ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုမနေ့ပိုင်းအစီအစဉ်ရဲ့အစီအစဉ်မှုကတော့ကျွန်တော်ဆက်မိုးပြပါခင
်ဗျာ။ကျမကတော့စုမြတ်မော်ပါရှင်။သူ့အဆိုရတဲ့အတွက်ဒီအရေးပါတဲ့ယာဒုတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြခင်မှာလှုပ်သွားမယ်လို့ American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ဖက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ငရင်ကြီးလှုပ်ခတ်ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးကြားရမယ့်အစီအစဉ်တွေမှာဆိုရင်တော့
မနေ့ကတည်းကဒီညနေမူချောခနေတဲ့ဒီကြောင့်ဒီကူညနေချင်းလာပြကတဲ့
အဲ့ဒါကတော့တအောင်းပလောင်အဖွဲ့ကဘူမူတာအိုက်ကျော်ဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်နေဆက်တိုက်ပွဲတွေရပ်တန့်ပေးဖို့အတွက်တရုတ်စိုးရွားကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတဲ့ဒုက္ခတဲ့အရေးအတွက်တူးမြလာတာနဲ့မြန်မာနိုင်ငံပစ်ချမ်းကိုပြန်ပို့နေတဲ့အခြေအနေရေးတက်ကတူမှကျင်းပနေတဲ့နိုင်ငံတကာလူငယ်စကားရေးလူပြန်ပွဲမှာဝင်ရောက်ရှင်ပြန်နေတဲ့မြန်မာចောင်းသားတွေရဲ့အကြောင်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုရအတွက်အရေးပါတဲ့ယာဒုတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်လိမ့်မယ်လို့ကတိပေးခဲ့ပါတယ်။သမ္မတလောင်းရှင်ပြိုင်မှုမှာထရမ့်ကိုရှုံးနိမ့်ခဲ့သူတက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရစ်ခ်ဘယ်ရီနဲ့အိုကလိုဟားမားပြည်နယ်အုပ်ချုပ်ရေးမှူးမယ်ရီဖော်လန်တို့နဲ့တနင်္လာနေ့မှာထရမ့်တွေ့ဆုံခဲ့ပါတယ်။ရစ်ခ်ဘယ်ရီကိုစွန့်အင်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးအဖြစ်စဉ်းစားနေပြီးတော့မယ်ရီဖော်လန်ကိုတော့ပြည်တွင်းမှာရှိတဲ့တစ်တောနဲ့ဘေးမဲ့ရောများဆိုင်ရာဝန်ကြီးဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကိုတောက်လျှောက်ထောက်ခံလာသူအောက်လွတ်တော်ဥက္ကဋ္ဌဟောင်းနျူဂင်ဂရစ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုချက်ပိုင်းတွေအတွင်းမှာထရမ့်နဲ့တွေ့ဆုံနေတဲ့သူတိုင်းဟာအစိုးရအဖွဲ့ထဲမှပါဝင်လာမှာမဟုတ်ဘူးလို့တော့ထရမ့်ရဲ့ကမ်ပိန်းမန်နေဂျာကယ်လီယန်ကွန်ဝေးကပြောပါတယ်။သူတို့အားလုံးအနေနဲ့သူတို့ရဲ့သဘောထားတွေအတွေ့အကြုံတွေနဲ့နိုင်ငံအတွက်သူတို့ရဲ့အမြင်တွေကိုကန့်လန့်အသိပေးတာဖြစ်တယ်လို့အရေးကြီးတဲ့တွေ့ဆုံမှုတွေဖြစ်တယ်လို့ဆိုပါတယ်။သမ္မတရွေးကောက်ပွဲအတွက်မဲဆွဲစဉ်တစ်လျှောက်လုံးမှာထရမ့်ဘက်ကအခိုင်အမာကာကွယ်ခဲ့တဲ့နယူးယောက်မြို့တော်ဝန်ဟာရူဒီဂျူလီယာနီနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီရိုနဲ့လည်းတနင်္ဂနွေနေ့ကဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။ဝင်ကြီးအဖွဲ့ဝင်တွေဖြစ်လာနိုင်တဲ့သူတွေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်သဘောတူညီချက်တချို့လုပ်ခဲ့တယ်လို့မစ္စတာထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကြံသစ်စာချင်းဆိုဖို့သတင်းပတ်အနေငယ်လိုနေသေးပေမဲ့လည်းသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကသမ္မတအဖြစ်ချမှတ်ရမယ့်ဆုံးဖြတ်ချက်တွေမှာရော့ရှက်ဆက်နွယ်စေမဲ့ကိုကျိုးစီးပွားတွေနဲ့ညှိစွန့်လာနိုင်ကြောင်းဝေဖန်သူတွေကသတိပေးပြောဆိုနေကြပါတယ်။မကြခင်မှာအချမ်းသာဆုံးအမေရိကန်သမ္မတဖြစ်လာတော့မဲ့အင်တာမီလုပ်ငန်းရှင်ဘီလီယံနာတတိယထရမ့်အနေနဲ့သူ့ရဲ့ပိုင်ဆိုင်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုသမ္မတအဖြစ်တာဝန်ထမ်းဆောင်နေစဉ်ကာလအတွင်းBlind Trust လို့ခေါ်တဲ့ဒဇင်းတယောက်လက်ထဲယာယီလွှဲပြောင်းပေးထားရမယ်ဆိုတဲ့ဥပဒေအမေရိကန်နိုင်ငံမှာပြဋ္ဌာန်းထားခြင်းမရှိသလိုထရမ့်အနေနဲ့လည်းအဲ့ဒီလိုလွှဲပြောင်းပေးလို့ကြောင်းအရေးလက္ခဏာမပြသေးပါဘူး။ဒါပေမဲ့အရင်အမေရိကန်သမ္မတတွေဟာထရမ့်လောက်မချမ်းသာကြပေမဲ့လည်းအဲ့ဒီလိုဒဇင်းတယောက်ကိုယာယီလွှဲပြောင်းပေးတဲ့အစဉ်အလာရှိခဲ့ပါတယ်။ထရမ့်ကတော့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုအသက်30အရွယ်ဝန်းကျင်စီရှိကြတဲ့သားသမီးအကြီး3ယောက်လက်ထဲလွှဲပြောင်းပေးထားခဲ့မယ်လို့ပြောပါတယ်။သူတို့3ယောက်အနေနဲ့စီးပွားရေးလုပ်ငန်းတွေကိုတီးကြလွတ်လပ်စွာလုပ်ကိုင်ခွင့်ပြုထားမယ်လို့လည်းထရမ့်ကပြောပါတယ်
။ဂျပန်နိုင်ငံအရှေ့မြောက်ဖက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ခုနှစ်တသမ3ပြင်းအားရှိတဲ့ငရင်တစ်ခုအင်္ဂါနေ့မနေ့6နိုင်လောက်မှာလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြေငရင်လှုပ်ခတ်မှုအပြင်ဆူနာမီသတိပေးချက်တွေနဲ့ပတ်သက်လို့ထိရောက်စွာကင်တွယ်ဖို့အတွက်ညွှန်ကြားထားတယ်လို့အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒက်ဆူဂါကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားခဲ့ပါတယ်
And I'd like to call upon the people that since tsunami warnings and alerts have been issued, if you are living along these areas,
tsunami သတိပေးချက်တွေဂျပန်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းမှာထုတ်ပြန်ထားပြီးဖြစ်တဲ့အတွက်သတိပေးချက်ထုတ်ပြန်ထားတဲ့နေရာတခြားနေထိုင်ကြသူတွေအနေနဲ့ ဘေးကင်းရာကိုသွားကြဖို့အပြင်ငရင်လှုပ်ခဲတဲ့ဒေသမှာနေထိုင်ကြသူတွေအနေနဲ့နောက်ဆုံးထုတ်ပြန်တဲ့သတင်းချက်လက်တွေအတိုင်းတည်တည်ချာချာလိုက်နာကြဖို့အတွက်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီးတဲ့ဆူကာကသတင်းစာရှင်းလင်းပွဲမှာဒီစကားပြန်ကနေတဆင့်ပြောသွားခဲ့တာပါဂျပန်ဝန်ကြီးချုပ်ကလည်းသတင်းစာရှင်းလင်းပွဲခေါ်ယူပြီးတော့ထိခိုက်ဒဏ်ရာရမှုတွေအပြည့်အစည်တွေနဲ့ပတ်သက်လို့သတင်းချက်လက်တွေစုဆောင်းနေပြီးလိုအပ်တဲ့ကူညီကယ်ဆယ်မှုတွေလုပ်ဖို့ညွှန်ကြားထားတဲ့အကြောင်းပြောကြားခဲ့ပါတယ်တိုကျိုမြို့တော်ရဲ့အရှေ့မြောက်ဘက်250ကီလိုမီတာလောက်အဝေးကမြေအောက်အနက်10ကီလိုမီတာကိုပဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရဲ့အဖွဲ့ကပြောပါတယ်ထိခိုက်ဒဏ်ရာရသူရှိမရှိလောလောဆယ်မသိရသေးပေမဲ့ဆယ်ပေလောက်မြင့်တဲ့ဒီလိုင်းကြီးတွေအရှေ့မြောက်ကမ်းရိုးတန်းကိုရိုက်ခတ်နိုင်တဲ့အတွက်အဲ့ဒီဒေသတွေမှာနေထိုင်ကြသူတွေအနေနဲ့ဘေးကင်းရာပြောင်းကြဖို့ဂျပန်အစိုးရနဲ့ NHK သတင်းဌာနကဒီသတိပေးနေပါတယ်တိုကျိုနဲ့နည်းနည်းလှမ်းတဲ့နေရာမှာမြေငရင်လှုပ်ခဲ့တာဖြစ်ပေမဲ့ငရင်တန်းကိုခံစားခဲ့ရတယ်လို့တိုကျိုမြို့တော်မှာနေတဲ့ဦးတန်းဆွေက VOA မြန်မာပိုင်းကိုပြောပြပါတယ
်တိုကျိုမှာတော့ကျွန်တော်မင်းကအစိုးရအိတ်နေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာတော့ကျွန်တော်အဲ့တဲ့လူတွေလန့်သွားလာတော့တော်တော်လေးပြင်းပါတယ်ဒီဂျပန်ကျွန်းရဲ့ဒီအရှေ့မြောက်ဘက်အခြမ်းပေါ်လေးပင်လယ်ထဲမှာလှုပ်တယ်လို့ကျွန်တော်သိရပါတယ်ပြင်းရာ 9.3 လောက်ရှိတယ်ဆိုပြီးတော့ပြောပြီးတော့ဂျပန်တိုင်းလုံးဝမှာဒီဆူနာမီအဲတို့ဝန်နေနေပြီးပြီးတော့အခုဒီ TV မှာလည်း live ကိုတို့တောက်လျှောက်တွေ့နာပါတယ်ဒီရေကျွန်တော်တို့ငလင်လှုပ်ခဲ့တဲ့ဖူရှီမာတို့ကျွန်တော်စန်တိုင်တို့အဲ့ဒီအရှေ့ဘက်တစ်ချမ်းလုံးကိုအဲဒီဆူနာမီအလက်ပြပြအခုဒီမှာဆူနာမီဒီတဲ့ပို့ပြီးတော့ကြီးလာမယ်လို့လည်းသူတို့အခုပြောပြီးတော့အခုတီဗီမှာတောက်လျှောက်ပြနေပါတယ
်ဒါကတော့ဒီတိုကျိုမြို့တော်မှာနေတဲ့ဦးတန်းဆွေပြောပြတာပါ2012ခုနှစ်တုန်းကငရင်တန်းကြောင့်မဟုတ်လို့ထိခိုက်ပျက်စီးထားတဲ့ဖူကူရှိမာမြို့ကဒါအီချီနျူကလ িয়ার ဆက်ရုံကိုအခုမနေ့ငရင်လှုပ်ခတ်ခဲ့ပြီးစစ်ဆေးတဲ့အခါမှာတော့အခုငရင်တန်းကြောင့်ထိခိုက်ပျက်စီးမှုမရှိကြောင်းဂျပန်အစိုးရကသတင်းထုတ်ပြန်ပါတယ်ဆက်ရုံအမှုတန်းအားလုံးကိုဘေးကင်းရာကိုရွှေ့ပြောင်းပေးထားတယ်လို့လည်းပြောပါတယ်အိုနာဟာမစိတ်ကန်းကနေပြီးတော့ဒီနှစ်ပင်နီးပါးရှိတဲ့ဆူနာမီဒီလိုင်းကြီးတွေတွေ့ရှိခဲ့ပြီးတော့ကမ်းနဲ့နီးလာလေးဒီလိုင်းပုံမြင့်လာနိုင်တဲ့အတွက်ဆူနာမီသတိပေးချက်တွေကိုပေါ်ပေါ်ဆဆမနေကြဖို့နဲ့ဘေးလွရာကိုပြောင်းရွှေ့ကြဖို့လည်းအစိုးရကတိုက်တွန်းနေပါတယ်ဂျပန်နိုင်ငံအခြေဘက်ချမ်းမှာပြေးဆွဲနေတဲ့ကြီးစံရထားတွေကိုလည်းအခုယာယီရဆိုင်ထားပါတယ်ရှင်
စီးရီးယားနိုင်ငံအလက်ပိုမြို့မှာမဟာမိတ်ရုရှားတပ်ဖွဲ့တွေရဲ့ကြောတောနောက်ခံပေးမှုနဲ့စီးရီးယားဆူရတပ်ဖွဲ့တွေကထိုးစစ်တွေအပြင်းထန်ဆင်နွှဲပြီးတဲ့နောက်တပုံတွေထိ ंछ ုပ်ထားတဲ့နယ်မြေအတွင်းကိုတင်းတင်းလာနေမှာဝင်ရောက်လာနေပြီဖြစ်ပါတယ်။နိုင်ငံတကာကဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကပဲမြို့ရဲ့အရှေ့ပိုင်းဒေသကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အဆိုရတပ်တွေကဆက်လက်ထိုးစစ်ဆင်နေတာဖြစ်ပါတယ်။ဆူရတပ်ဖွဲ့တွေအနေနဲ့မြို့ရဲ့အရှေ့မြောက်ပိုင်းဒေသတွေကိုပထမဆုံးအကြိမ်ဖြစ်ပြန်လည်သိမ်းပိုက်လိုက်နေတာဟာအဆိုရအတွက်အရေးအပါဆုံးအောင်မြင်မှုဖြစ်ကြောင်းစီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တကယ်လို့အစိုးရတပ်ဖွဲ့တွေအနေနဲ့မာဆာကန်ဟာနာနိုဒေတာကိုတင်ပက်လိုက်နိုင်ရင်တပုံအဖွဲ့တွေရဲ့နေမြေအတော်များများကိုတင်ပက်လိုက်မှလိုင်းနိုင်မှာဖြစ်တဲ့အတွက်အလက်ပိုမြို့မြောက်ပိုင်းမှာရှိနေတဲ့တပုံအဖွဲ့တွေအနေနဲ့တခြားဒေတာတွေနဲ့ဆက်သွယ်နိုင်မဲ့လမ်းကြောင်းလဲပြတ်တောက်သွားမယ်လို့စီးရီးယားလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ညွှန်ကြားရေးမှူးရာမီအဗ်ဒဲရာမန်က AFP သတင်းဌာနကိုပြောပါတယ်
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှမ်းပြည်နယ်အတွင်းကဒီမြန်မာတပ်မတော်နဲ့ရဲကင်းစခန်းတွေအပါအဝင်နေရာ10ခုလောက်ကိုလက်နက်ကိုင်အဖွဲ့4ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငင်အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုန်သွယ်ရေးဆုံမှကုန်စီစီးဆင်းမှုတွေကိုလည်းရပ်နားထားရပါတယ်။လက်နက်ကိုင်အဖွဲ့တွေကဒီနိုဝင်ဘာ20ရက်နေ့မှာတပ်မတော်တပ်စခန်းတွေရဲစခန်းတွေနဲ့ဒီ105မူဆယ်ကုန်သွယ်ရေးစခန်းကိုပိတ်မှတ်ထားတဲ့တိုက်ခိုက်မှုတွေကြောင့်အရသာ၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့30နီးပါးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပေါ်ကိုထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်ထောင်ထဲချီရှိနေပါတယ်။မူဆယ်မြို့ပေါ်မှာရှိတဲ့ဖုန်ကြီးကျောင်းတွေနဲ့အနီးအနားကရွာတွေကဖုန်ကြီးကျောင်းတွေမှာယာယီခိုလုံနေကြရတယ်လို့ဒီဒုက္ခသည်တွေကိုအကူအညီပေးနေတဲ့သူတွေကပြောပါတယ်။ AA ရထခိုင်လက်နက်ကိုင်တပ်ဖွဲ့ KIA ကချင်လွတ်လပ်ရေးတပ်မတော် MNDAA ကိုကန်တပ်ဖွဲ့နဲ့ TNLA တလောက်တအောင်ပလောင်အဖွဲတွေပူပေါင်းပြီးတော့မှဒီစစ်ဆင်ခဲ့တာဖြစ်တယ်လို့အဲ့ဒီလက်နက်ကိုင်အဖွဲ၄ဘွဲကပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်
။တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုရာထူးကနေဖယ်ရှားနိုင်ပွဲရှိတဲ့အခြေအနေကို တန်ကိုရီးယားအတိုက်ခံပါတီတွေကတင်းနှလာနေကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမရပတ်ခါသူမနဲ့နေပေါင်းများစွာခင်မင်ရင်းနှီးလာခဲ့တဲ့မိတ်ဆွေတဦးနဲ့သူမရဲ့လက်ထောက်တင်တဲ့အတူမတော်ဩဇာတုံးတဲ့အရှုပ်တော်ပုံတွေမှာပူးပေါင်းကြံစီခဲ့တယ်လို့အဆိုအရှိနေတွေကပြီးခဲ့တဲ့စနေနေ့တင်းနှင်းငွေနေ့တွေမှာပြောဆိုပြီးတဲ့နောက်သမရကိုအခုလိုရာထူးကဖယ်ရှားဖို့စတင်စီစဉ်နေတာဖြစ်ပါတယ်။ရာထူးကနေဖယ်ရှားဖို့အတွက်အချိန်နဲ့လှုပ်ထုံးလုပ်နည်းတွေကိုပါတီအနေနဲ့ချက်ချင်းပြန်လည်တုံ့တက်သွားမှာဖြစ်တယ်လို့ပြန်လည်တုံ့တက်ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်မဲ့အဖွဲ့အစည်းတစ်ခုကိုလည်းဖွဲ့စည်းသွားမယ်လို့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ Democratic Party ကောင်းဆောင်ချူမီအေးကတနင်္လာနေ့ကျင်းပတဲ့လွတ်တော်စည်းဝေးတွင်ပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရှီယာဗလီတို့ခုမှဒီတနင်္လာနေ့တုန်းကအရတား32ယောက်ထက်မနည်းတေဆုံးပြီးတော့80ကျော်ဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲမှုကိုသူတို့လုပ်တာလို့ IS စစ်သွေးကြောတွေကပြောပါတယ်လူစီကားတဲ့ဘာကီယာဦးဦးလန်ဗလီထဲမှာဘာသာရေးအခမ်းအနားတစ်ခုလုပ်နေစဉ်မှာဘုံးခွဲသူကဝတ်ပြုနေသူတွေနားမှာအသေးခံဖောက်ခွဲခဲ့တာဖြစ်ပါတယ်တေဆုံးသူအလုံးဟာအရသားတွေဖြစ်ကြတယ်လို့ကာဘူးမြို့မှုကင်းစုံစမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးကပြောပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကသတင်းတို့ထုတ်ပြန်ခဲ့ပါတယ
်ရိုမန်ကက်သလစ်ဖုန်တော်ကြီးတွေအလုံးအနေနဲ့ပြည်သူတွေဖျက်ချမှုကိုခွင့်လွှတ်ပေးကြဖို့ပိုပ်ယဟန်မင်းကြီးဖရန်စစ်ကတင်းနှလာနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်အစောပိုင်းကဒီပြည်သူတွေဖျက်ချမှုကိုအကန့်အသတ်အချိန်ကန့်တနဲ့သာခွင့်ပြုထားကြရကအခုထုတ်ပြန်တဲ့ကြေညာချက်အသေးအရအကန့်တမရှိပြောင်းလဲသတ်မှတ်ပေးလိုက်တာဖြစ်ပါတယ်ပြည်ထရေဖြတ်ချမှုကိုအရင်ကဘစ်ရှော့ဖုန်းတော်ကြီးတွေနဲ့အပြည့်ဝခံချက်ကိုကြားနာရတဲ့ဖုန်းတော်ကြီးတွေကသာခွင့်လွှတ်ပေးနိုင်တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မုံနဲ့ကုဇော်ဝင်းနိုင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပြပါတော့မယ်မြန်မာပြည်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ပေါင်းစု၄ဘွဲ့ကရှမ်းပြည်မြောက်ပိုင်းမြန်မာတပ်မတော်တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ရတာဟာကချင်နဲ့ရှမ်းပြည်နယ်အတွင်းအစိုးရတပ်ကထိုးစစ်ဆင်နေတာတွေကိုရပ်ပေးဖို့နဲ့အပြည့်ရညီညာရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကပြောဆိုလိုက်ပါတယ်အခုလိုရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့စစ်ကြောင်ဒုက္ခသည်တွေအတွက်စိုးရိမ်မိကြောင်းပြည်ပရောက်ကချင်တိုင်းရင်းသားအဖွဲ့ကလည်းပြောလိုက်ပါတယ်ဆက်တွယ်မီးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့105မိုင်အပါဝင်မုံကိုပန်ဆိုင်နမ်ခန့်နဲ့ကုတ်ခိုင်ဒေသတွေကမြမတက်မတော်တပ်စခန်းတွေကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစု၄ဘွဲ့ဖြစ်တဲ့ရခိုင်တက်မတော် AA ကချင်လွတ်လပ်ရေးတပ် KIA ကိုကန့်တပ်ဖွဲ့ MMDAAတောင်ပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLD တို့ကနိုဝင်ဘာ20မနက်ပိုင်းကစပြီးဝင်တိုက်ခဲ့တာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနိုဝင်ဘာ21ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္လာမနေ့ညအချိန်ထိတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်က၄ကြောင်းကနေတိုက်ခိုက်တာမျိုးရှိခဲ့ကြောင်း TNLD တပ်ရဲ့ပြောခွင့်ရသူဘုံမူတာအိုက်ကျော်က VOA ကိုပြောပါတယ
်။ဟုတ်ကဲ့တိုက်ပွဲတော့ဆက်ဖြစ်တယ်။ဘုံမူတဲ့မှာမနေ့ကတည်းကဒီညနေမူချုခါနေတယ်ဒီကြောင့်ဒီကူလည်းမချင်းလာဒီကတည်းကရှိတယ်ဒီဖူးစဲကညနေဒီဓမ္မဒီလိုလာမကောမလဲအမလဲတင်းနေနေရနေရဖြစ်တယ်ဘုရဲ့ကုခိုင်မြင်းရဲ့ကမုံစီရဲ့မလဲဖြစ်တယ်ဒီကုခိုင်နာတွေလည်းဖြစ်တယ်ညပိုင်းမှာကျွန်တော်တော့ဒီကုခိုင်တက်စခန်းကိုလက်အမပေါ်မှာလဲဒီကတည်းကမူရဖြစ်တယ
်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကအခုလိုတံပြန်တိုက်စစ်ဆင်နွှဲရတာဟာအစိုးရတပ်ရဲ့ထိုးစစ်တွေရပ်ပေးဖို့နဲ့အပြည့်အဝညဉ့်ဉန်ရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဖြစ်တယ်လို့ TNLD ဘုံမူတာအိုက်ကျော်ကပြောပါတယ
်တိုက်တယ်ဆိုတာမြန်မာတပ်မတော်ကတနေ့တက်ချက်တလာတိုက်တယ်ဒီမြန်မာတပ်မတော်ကအောက်တိုဘာကနေဒီနိုဝင်ဘာလစန်းထိတောက်လျှောက်ဒီနေ့ဒီမှာထိုးစစ်ဆင်လာတယ်ထိုးစစ်ဆင်မှာဒီကျွန်ုပ်နေတဲ့တော်ရင်းတဲ့ပြည်ကိုလည်းလမ်းတိုက်ခိုက်တယ်ဒီနေ့အချူရည်ရည်စခန်းလေးတို့အတိုက်ပြန်တိုက်ရှိတယ်အနောက်ဒီအတဘုံမြဖြစ်တဲ့ချိန်ကဒီမြန်မာတပ်မတော်ကလက်နက်ကြီးတွေပဲအကြောင်းမဲ့ပြည်သူလူရှိတဲ့နေရာတွေအကြီးရအတင်းရောကြီးရပေါ်ရင်းလူထုတော်ရတော်လာလို့ပဲစားတော့တဲ့ရာချင်းလက်ချင်းတွေအတင်းမှလည်းပြစ်ခတ်တယ်အဲ့လိုပြစ်ခတ်တော့ဒေသုံစုံရဲ့အစီအစဉ်ရှိတယ်အာဒီလူထုတွေလည်းဖန်စီပြီးနေဆက်တာလည်းရှိတယ်။ကျွန်တော်တို့ကစဉ်းညနာပြန်ပြောင်းမှဒီလာမပေါ်ပြီးပြန်ပြီးတက်တယ်လည်းဖြစ်တယ်။အဓိကတော့ဒီတွေ့ဆုံဆွေးနွေးမှုဖြစ်ဖို့လိုတယ်။စီးနေတဲ့ရှင်းနေမှုဒီတွေ့ဆုံဆွေးနွေးမှုလိုတယ်
။ရှမ်းပြည်မြောက်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်စေဘေးဆောင်ဒုက္ခသည်2900နီးပါးအတွက်မူဆယ်မြို့တဝိုက်မှာဒုက္ခသည်စခန်း5ခုဖွင့်ထားကြောင်းအစိုးရသတင်းတွေကပြောပါတယ်။ ဒီလိုစစ်ပီးဆောင်ဒုက္ခသည်တွေဆက်ပြီးတိုးပွားလာတာကိုစိုးရိမ်မိကြောင်းနဲ့အစိုးရရောတိုင်းရင်းသားတပ်တွေပါစစ်ပွဲတွေအမြန်ရပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲတွေလုပ်ဖို့လိုလားကြောင်းနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်ကတိုက်တွန်းလိုက်ပါတယ
်ဒုက္ခတွေအရင်ကပတ်သက်မှာတော့ကျွန်တော်တကယ်ကိုစိတ်မတက်မတာဖြစ်ရတယ်ကျွန်တော်အခုတသိန်းကျော်ရှိတဲ့ဒုက္ခတွေကနေပြီးတော့ထပ်ပြီးမှအခုဒုက္ခတွေပိုများလာတဲ့ဖြစ်စဉ်ကကျွန်တော်ဝမ်းနည်းမိရယ်နောက်တစ်ခုကတော့ဒီအဖွဲ့လေးဖွဲ့ကနေပြီးတော့တုံ့ပြန်မှုအနေဖြင့်တိုက်နေရတော့ဒီ105မိုင်ကိတ်လို့ရောက်လာတာဟာကအကုန်လုံးငြိမ်းသင့်တယ်လို့ကျွန်တော်မြင်ပါတယ်အစိုးရနေပြီးတော့ဥဆောင်ပြီးမှဒီလက်နက်ကင်ပဋိပက္ခလမ်းစဉ်ကနေရှောင်ရှားမှငြိမ်းချမ်းရေးကိုတကယ်လက်တွေ့ဖော်ဆောင်တာတော့ကျွန်တော်ကတိုင်းတူပြည်သားအနေဖြင့်တော့အင်မတန်ကိုလိုလားတာပါတိုင်းရင်းသားဒေသတွေမှာဒီလိုထိုးစစ်ဆင်နေတဲ့ဟာကိုကြက်တန်းနဲ့ရက်တာတော့အကောင်းဆုံးပါပဲလို့ကျွန်တော်မြင်တာပေါ့နော
်တရုတ်မြန်မာနယ်စပ်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအမြန်ရပ်ဖို့တရုတ်အစိုးရကလည်းတောင်းဆိုထားပါတယ်တိုက်ပွဲတွေအတွင်းအရသာတည်ဆုံမှုရှိပေမဲ့စည်ရင်အတိအကျကိုတော့မသိရသေးပါဘူးစစ်ပေးဆောင်ဒုက္ခတဲ့တချို့ဟာတရုတ်ပြည်ဘက်ဝင်ပြေးခဲ့တာကြောင့်ရွှေလီမြို့ကြက်ချင်းနေအတင်းကဆောင်းအနှွေးတွေနဲ့ဆန်နေကိုလိုက်လံဝေငှပေးနေတယ်လို့ပြန်ကြားရေးဝန်ကြီးဌာနသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါတစ်ဆက်တည်းပြောရမယ်ဆိုရင်တော့အဲ့ဒီလိုတရုတ်မြန်မာနယ်စပ်အနီးတက်ခတ်နေတာတွေကိုရက်ဆဲဖို့အတွက်တရုတ်ဘက်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကမူဆယ်105မိုင်ကုံသွေးစခန်းအပါအဝင်ဒေသတွင်းကအစိုးရလုံခြုံရေးတပ်စခန်းတွေကိုဒီပိုင်းနဲ့တက်ခတ်မှုအပေါ်တရုတ်နိုင်ငံဘက်ခြမ်းကတရုတ်နိုင်ငံသားတဦးလေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်တရုတ်ရဲ့အချုပ်အခြာအာဏာနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစင်တွေကိုထိပါမှုမရှိစေရတဲ့အတွက်လည်းတရုတ်ဘက်ကတောင်းဆိုပါတယ်အကြောင်းစုံကိုမတ်တိန်ကြီးထိုက်ကပြောပြပါလိမ့်မယ်ခင
်တရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေရက်ဆဲဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောကွင်းရာဂန်ရှောင်းကဒီကနေ့နိုင်ငံသားရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ
်10月20日缅甸部分民地武与政府军在缅北地区临近中缅边境的缅方一侧发生交火。
တရုတ်နယ်စပ်မြန်မာနိုင်ငံမြောက်ပိုင်းမှာလူမာလာ20ရင်းတို့ကမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရစစ်တပ်အကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေကြီးတွေတရုတ်ဘက်ကိုကျပြီးတရုတ်နိုင်ငံသားတဦးလက်ပေါင်းမှာတရားရပါတယ်။တရုတ်နိုင်ငံသားတို့ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်နေဇလုံညုံကြီးကိုတင်းကျပ်သွားမှာဖြစ်ပြီးမြန်မာဘက်ကလည်းအကြောင်းကြားထားပြီးပါပြီမြန်မာနိုင်ငံတွင်းကတရုတ်နိုင်ငံသားတွေကိုလည်းသတိနဲ့နေထိုင်ကြဖို့စီရေးပဋိပက္ခဖြစ်နေတဲ့ဒေသတွေကိုခီးမသွားကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေဟာကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KIA ဖုန်ချားရှင်ရဲကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့ပူးပေါင်းပြီးတိုက်ခိုက်တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်လက်နက်ကိုင်အဖွဲ့တွေဘက်ကတော့ဒီ3ဘွဲ့တွေမဟုတ်ဘဲရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ပါပါတယ်ဆိုပြီးလက်နက်ကိုင်4ဘွဲ့ပူးပေါင်းတိုက်ခိုက်တာဖြစ်တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့အခြေအနေတွေကိုထိန်းနိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်中方正继续密切关注形势发展并与缅方保持沟通我们强烈希望
ဒီအခြေအနေကိုတရုတ်ဘက်ကအနီးကပ်အယုံဆိုင်စောင့်ကြည့်နေမှာဖြစ်ပြီးမြန်မာအစိုးရနဲ့လည်းဆက်သွယ်ဆောင်ရွက်နေမှာပါနှစ်ဖက်လုံးကအခြေအနေတွေတည်ငြိမ်အောင်ထိန်းသိမ်းဖို့တင်းမာမှုတွေတကြောပြန်မဖြစ်အောင်ကာကွယ်ဖို့စစ်ရေးအရာရည်ယူဆောင်ရွက်ချက်တွေကိုချက်ချင်းရပ်ဆိုင်ဖို့နဲ့နေဆက်ဒေသပြန်လည်တည်ငြိမ်ရေးအတွက်လက်တွေ့ဆောင်ရွက်ဖို့နောက်တရုတ်ရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအန္တရာယ်ဖြစ်စေနိုင်မဲ့အခြေအနေတွေကိုနှစ်ဖက်စလုံးကရှောင်ရှားနိုင်မယ်လို့တရုတ်ဘက်ကခိုင်ခိုင်မာမာမျှော်လင့်ထားပါတယ
်ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကတော့ဖြစ်နေသေးပါမူဆယ်မြို့နယ်ပန်ဆိုင်နယ်မြေရဲစခန်းကိုဒီကနေ့လက်နက်ကင်တရာလောက်ဝင်တိုက်ခဲ့တယ်လို့နမ်မတူဘော်ရင်းသွားကားလမ်းပေါ်ကတရာတစင်လဲပောက်ကွဲမှုဖြစ်တာကြောင့်ပျက်စီးသွားပြီးသွာလာလို့မရဖြစ်နေပါတယ်။မနေ့ကတိုက်ခတ်မှုတွေကြောင့်ပိတ်နေခဲ့တဲ့မူဆယ်ပြည်တော်စုလမ်းမကြီးကတော့ဒီကနေ့ပုံမှန်သွားနိုင်ပြီလို့လည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါ။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေကနေမြန်မာနိုင်ငံရဲ့အနောက်ဖက်ခြမ်းကအခြေအနေကိုဆက်ပြီးတော့တင်ပြကြပါမယ်။ရခိုင်ပြည်နယ်မောင်းနှောခရိုင်နယ်မှာစစ်တပ်ကနေမီရှင်းလင်းရေးဆက်လက်ဆောင်ရွက်နေချိန်မှာပဲနတ်မြစ်တစ်ဖက်ကမှရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်900လောက်ရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရောက်လာတဲ့ရိုဟင်ဂျာတချို့ကို Cox's Bazar မြို့ကဒုက္ခသည်စခန်းတွေမှာနေရာချထားပေးနေတယ်လို့တချို့ကတော့မြန်မာနိုင်ငံဘက်ကပြန်ပို့နေတဲ့အကြောင်း Reuters ရုပ်သံသတင်းကိုအခြေခံပြီးတော့မတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနတ်မြစ်ကိုဖျက်ချော်ပြီးကောက်ဆက်ဘဇားမြို့ကိုနိုဝင်ဘာ22ရက်တနင်္လာနေ့ကရောက်လာကြတဲ့ရိုဟင်ဂျာတွေကိုကူတူပလောင်ဒုက္ခသည်စခန်းစီကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပို့ဆောင်ခဲ့ပါတယ်။ယာနဲ့ချီရောက်လာကြသူတွေက64ယောက်ကိုတော့ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ကထိန်းသိမ်းခဲ့ပြီးတော့နေတွင်ချင်းမှာပဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့ Reuters သတင်းကပြောပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့ IOM အဖွဲ့ကအမည်မဖော်လိုသူတယောက်ရဲ့အပြောအရတနင်္လာနေ့တနေ့ထဲမှာမြန်မာဘက်ကရောက်လာတဲ့ရိုဟင်ဂျာ900ကျော်ရှိတယ်လို့ပြောပါတယ်။အခုလိုရောက်လာသူတွေအရေးကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ IOM ရဲ့ဒုက္ခသည်ရေးရအစီအစဉ်တာဝန်ခံစာယီကက်ဘစ်ဝါ့စ်ကပြောပါတယ်
။ We are observing the situation currently.And we are also coordinating with the law enforcing agencies and local administration.
လက်ရှိအခြေအနေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်။လုံခြုံရေးတာဝန်ယူတဲ့အဖွဲ့တွေ၊ဒေသခံအစိုးရအဖွဲ့တွေနဲ့လည်းကျွန်တော်တို့ညီနိုင်ဆောင်ရွက်နေပါတယ်။သူတို့ဘက်ကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုစောင့်နေရင်အခြေအနေကိုလေ့လာနေပါတယ
်။မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေကိုလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးခဲ့တယ်လို့လက်နက်တွေကိုလည်းတိုက်ခိုက်သူတွေကယူသွားခဲ့ပြီးတဲ့နောက်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ပြီးတော့လက်နက်တွေကိုပြန်လည်ရှာဖွေနေပါတယ်။နယ်မြေရှင်းလင်းရေးလုပ်မှုတွေအတွင်းလူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေကြောင့်ကုလသမဂ္ဂအမေရိကန်အစိုးရအဖြစ်လူခွေရေးအဖွဲ့တွေကဒီဆွဆွဲချက်တွေကိုပွင့်လင်းမြင်သာစွာစုံစမ်းပေးဖို့အတွက်မြန်မာအစိုးရကိုတောင်းဆိုနေပါတယ်။အစိုးရဘက်ကတော့လူခွေရေးချိုးဖောက်မှုတွေမရှိဘူးလို့ငြင်းဆန်ခဲ့တယ်လို့လူခွေရေးအဖွဲ့တချို့ရဲ့ပြောကြားမှုတွေမှာအချက်အလက်တွေမှားနေတယ်လို့ပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်စီကအချက်တွေကိုအခြေခံပြီးတော့ထွက်ပြေးသူတွေမရှိပါဘူးလို့အစိုးရဘက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါတယ်။
စစ်တပ်ကကျမယောက်ျားကိုတတ်ပြစ်တယ်ကျမတို့အိမ်ကိုလည်းမိရှုကြတယ်ကျမတို့ကိုဘယ်သူမှလည်းကူညီမဲ့သူမရှိဘူးလို့ကျမတို့ဒီကိုထွက်ပြေးလာကြတာပ
ါဇေဇေကျပါရီကတရားချီဒါယရရိုက်တာ
သူတို့နှိမ့်ဆက်တာကိုကျွန်တော်တို့မခံနိုင်တော့လို့ကျွန်တော်တို့ညဘက်မှာလှေနဲ့မြစ်ကိုဖြတ်ပြီးထွက်ပြေးလာကြတာပါ၄နိုင်လောက်ဘင်္ဂလားဒေ့ရှ်ကိုရောက်ပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာအမျိုးသမီးမာရီယမ်ခါတူးနဲ့ရိုဟင်ဂျာအမျိုးသားမိုဟာမက်ဟာဆင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းဘက်ကတိုက်ခိုက်မှုတွေတိုးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူယာနဲ့ချီရှိတယ်လို့ရိုဟင်ဂျာတွေကသူတို့ရဲ့သတင်းတောက်တွေကိုပြောပြတယ်လို့ Reuters သတင်းထဲမှရေးထားပါတယ်။ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ဖွဲ့တပ်ရင်းမှုမိုဟာမက်အဘူဇာအယ်ဇိုင်ကလည်းမြန်မာဘက်ကနေသူတို့နိုင်ငံထဲဝင်ဖို့စ조사နေကြသူတွေရှိတယ်လို့ပြောပြပါတယ
်။ Of course the situation is bad inside and something happened inside Myanmar.And then people are trying to intrude into Bangladesh. Since we are very much vigilant in the bordering area.
Chinese Sura ka do ti ja da bo bya. Myanmar naingan bae ma ta khu phit lo Bangladesh bae ko win bo chou sa ja da bo. Nizat data long jong yee ko chano ru athu tri tha de twet tia ma win win yauk phu chou sa mu man na mya ko ta si nai bo chano ru bae ka do chou sa ba de. Na naingan nizat ja ma nat myet bae cha ni do tu ro ka hli ri ne Bangladesh bae ko win nai bo chou sa ni ja da ba.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေအတွက်နယ်စပ်ကိုဖွင့်ပေးထားဖို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံကအခုရက်ပိုင်းအတွင်းမှာပဲတိုက်တွန်းခဲ့ပါတယ်။လုံခြုံရေးစိုးရိမ်တဲ့ရခိုင်ဒေသခံတို့လည်းမောင်တော်မျိုးနဲ့ဘူဒီတောင်မျိုးတွေပေါ်စီကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။မောင်တော်ခရိုင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေမှန်ကိုသိနိုင်ဖို့အတွက်သတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့တောင်းဆိုမှုတွေလည်းပို့ပြီးတော့ထွက်ပေါ်နေပါတယ်။အောက်တိုဘာလ9ရက်နေ့ကစလို့အခုအထိအိုးအိမ်တထောင်ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်း Human Rights Watch ကဂျိုရုဓာတ်ပုံတွေကိုကိုးကားပြီးတော့ November 20ရက်နေ့တုန်းကပဲသတင်းထပ်မံထုတ်ပြန်ခဲ့ပါတယ်။မောင်တော်ခရိုင်ထဲမှာလုံခြုံရေးဟာစိုးရိမ်ရတဲ့အခြေအနေမျိုးစစ်စရေးနည်းမြစ်ဖြစ်နေသတ်မှတ်ပြီးတော့လုံခြုံရေးအထူးတင်းကျပ်ထားတာလို့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တွေကပြောပါတယ်။ကုလသမဂ္ဂအမေရိကန်အပါအဝင်စန်တမန်တချို့ကတော့ November လဇန်းကပဲအစိုးရရဲ့စီစဉ်ပေးမှုနဲ့စစ်တွေမျိုးနဲ့မောင်တော်မျိုးတောင်ဘက်ကိုတွားရောက်လေ့လာနိုင်ခဲ့ကြပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်နေစဉ်လက်နက်ကင်ဆောင်ထားသူတွေရဲ့တိုက်ခိုက်မှုတွေလည်းရှိနေတာကြောင့်အကြမ်းဖက်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့အဖြစ်မှန်ပေါ်နိုင်ဖို့အတွက်နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းသွားဖို့ရှိတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မတ်စုမြတ်မတော်တရှိမြတ်ခင်ဗျာ။အမေရိကန်နိုင်ငံကအထင်ကြီးရေးတက်ကသူနိုင်ငံတကာဆက်ဆံရေးဌာန IR ကကြီးမှုကျင်းပတဲ့နိုင်ငံတကာကျောင်းသားလူငယ်များသကရေလူပွဲမှာမြန်မာနိုင်ငံကအထက်တန်းကျောင်းသားကျောင်းသူတွေလည်းဝင်ရောက်ပြီးတော့ရှင်ပြိုင်ခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံကကျောင်းသားတွေအနေနဲ့ဒီသကရေလူပွဲမှာပထမဦးဆုံးကျင်းဝင်ရောက်ရှင်ပြိုင်ခြင်းလည်းဖြစ်ပါတယ်။အပြည့်အစုံကိုကိုစိုးဝင်းလှိုင်ကစူးစီးတင်ပြပေးပါလိမ့်မယ်။
မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာပုဂ္ဂလိကအကြောင်းတွေဖြစ်တဲ့ရန်ကုန် Academy International အကြောင်း MISY မြန်မာ International School ရန်ကုန် ISY The International School ရန်ကုန်စတဲ့၃ကျောင်းကကျောင်းသားကျောင်းသူတွေ YNR အဖွဲ့ကဥဆောင်ကျင်းပတဲ့ဒီစကေရီလူပွဲမှာပထမဆုံးအကြိမ်ဖြစ်ဝင်ရောက်ရှင်ပြန်ကြတာဖြစ်ပါတယ်။နေ့စဉ်ကျင်းပတဲ့ဒီစကေရီလူပွဲအတွက်အကြောင်းအရာတွေကိုတော့နေ့စဉ်ပြောင်းလဲသတ်မှတ်ပေးနေတာမှာအခုနှစ်အတွက်တော့စာပေအနုပညာနဲ့ဂီတရာဇဝမှုနဲ့တရားစီရင်ရေးအများပြည်သူရေးရာကိစ္စရပ်တွေအပြင် Field State လို့ခေါ်တဲ့အဖက်ဖက်ကချွတ်ချုံကြနေတဲ့နိုင်ငံများစတဲ့အကြောင်းအရာတွေကိုရွေးချယ်ပေးထားပါတယ်။ဒါပေမဲ့ဘယ်နေ့မှဘယ်အကြောင်းအရာတွေကိုဆွေးနွေးမယ်ဆိုတာကိုတော့စကေးလူပွဲမကျင်းပခင်15မိနစ်အလိုမှရွေးချယ်ပေးတာဖြစ်တယ်လို့ဒီစကေးလူပွဲမှာပါဝင်တဲ့ရန်ကုန် Academy International ကျောင်းကကိုရန်ကျောင်းသူမယွန်းသူလင်းကပြောပါတယ်
။ Topic ကိုသူကပဲပေးတာ15မိနစ်အချိန်ပေးတယ်15မိနစ်လက်တန်းပေါ့။အခုကဖြစ်နေတာဟာဥပမာဆိုရင်ဟိုဒေါ်နယ်ထရမ့်တို့ပါတော့ office အတွက် run လုပ်တဲ့လူတွေကလိန်နဲ့လိန်လားမလိန်လားကိုထိုင်တဲ့ set တွေနဲ့စမ်းရမယ်ပေါ့အဲဒါဆိုရင် politician တွေက light detector test ကိုလုပ်ကြတာမလုပ်ရဘူးလား debate လို့အဲ့လိုအများအဲ့လိုနောက်ထပ်တခြား debate တွေအများကြီးပဲရှိသေးတယ်အဖွဲ့တစ်ဖွဲ့မှာ3ယောက်ရှိတယ်နော်တယောက်တစ်ခါပေါ့ first speaker second speaker third speaker ဆက်လို့ဆိုတော့ဗာပေးမှလည်းသူကလုံးဝမကြည့်ဘူးအချိန်မဲ15မိနစ်Oh, you have 15 minutes starts now, so ဘိုင်းကနေအတော့ပဲ15မိနစ်တွေမှာအသေးလောက်ကမရရအောင်လို့အဲ15မိနစ်တွေမှာကိုမပြီးရင်ပြောနိုင် information တွေချာမဆန်နိုင်အဲကိုပဲအမှန်တည်းမှာပေါ့ကိုပြောဖို့ဘာမှမရှိဘူးရှင်းတော့ပေါ့ Donald Trump အကြောင်းအဲ့လို Donald Trump ကကောင်းလားမကောင်းလားအဲ့လိုနှစ်ဖက်စီရှိရအောင်ပြုမယ်ပေါ့15မိနစ်တွေမှာကိုဘာမှမလုပ်နိုင် worry လည်းနေနေရတယ်ဖက်စီကဆိုရင်ပို့ဆိုရအလေးက first week ဆိုတော့အရင်ဆုံးငင်းလောက်က15မိနစ်ပဲရှိတာ
နိုင်ငံတကာကြီးရကိစ္စတွေပုံမူသိရှိနားလည်စေရေးအတွက်ရည်ရွယ်ပြီး1969ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ရေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာန YIR ကနိုင်ငံတကာမှာရှိတဲ့အထက်တန်းကျောင်းသားကျောင်းသူတွေအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတကာကြီးရကိစ္စရပ်တွေကိုပုံမူသိရှိနားလည်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဒီစကားရေးလူပွဲကိုစီစဉ်ကျင်းပပေးတာဖြစ်ပါတယ်စကေးလူပွဲအဆင့်ဆင့်မှာအနိုင်ရပြီးတော့မှအမေရိကန်ပြည်ထောင်စုကွန်နက်တီကတ်ပြည်နယ်ညူးဟေဗင်မြို့မှာရှိတဲ့အထင်ကရရေးတက်ကတော်မှာနောက်ဆုံးဖိုင်နယ်အဖြစ်ကျင်းပတာဖြစ်ပါတယ်
။ဟိုရန်ကုန်မှာတခါလုံးတယ်ရန်ကုန်မှာနိုင်နေဆိုရင်ဂိုဘရောင်းပေါ့ဟိုဂိုဘရောင်းကဂျူနိုကဘန်ကောက်မှာလုပ်တည်တယ်။ဘန်ကောက်မှာလည်းပြန်လုကရတယ်လို့ဆိုဘန်ကောက်မှာအမှတ်များတော့ qualify ဖြစ်တော့အခုဒီရက် final stage ဒီရက် tournament of champions
စကေးလူပွဲကို senior နဲ့ junior အကြီးတန်းနဲ့အငယ်တန်းဆိုပြီးအသက်အရွယ်လိုက်နှမျိုးခွဲပြီးကျင်းပတာမှာမတ်ယွန်းသူလင်းကအငယ်တန်းမှာဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။စကေးလူဝဲမှာအကြီးတန်းကနေဝင်ရောက်ရှင်ပြိုင်တဲ့ရန်ကုန် Academy International ကျောင်းကနောက်ထပ်ကိုရန်ကျောင်းသူမတ်ဆုလတ်ညီညီကလည်းစကေးလူပွဲကိုဘာကြောင့်ကြိုက်နေတတ်တယ်ဆိုတာအခုလိုပြောပြပါတယ
်။စိတ်ဝင်စားဖို့ကောင်းတယ်တပိတ်လို့တန်းတကယ်ရှာကြည့်လိုက်လို့ရှင်နှစ်ဖက်စလုံးကနိုင်ရဲနိုင်နိုင်တယ်လို့ရှုံးလဲရှုံးထိုင်တယ်။ကိုပြောရဲပုံမှာမူတည်ရဲ့ပြီးတော့ source allows strong kill as or have what would be nine la allow ji ma ji ba o show na la allow ji ma ji ai outcome go accept low nine on train look be the low way like show in the luck kind like da mai ko wa ro ko attend nai song jo sa bo twa ka ro a lo tin be the low a ja mho kwai jai
di sa ka ye lu bwe ye a ji dan a phwe twa na ngan paung 90 ka ကျောင်းသားကျောင်းသူပေါင်း1500ဝင်ရောက်ရှင်ပြိုင်တာဖြစ်ပြီးအငယ်တန်းအတွက်ကတော့နိုင်ငံပေါင်း40ကကျောင်းသားကျောင်းသူပေါင်း3000ဝန်းကျင်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်။ဒီစကေးလူပွဲရဲ့အနိုင်ရှုံးရလကတော့ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်နဲ့မရှိမနှောင်းမှာပဲထွက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာ။တော်ရရှင်တို့အနေနဲ့ VOE ကိုအကြံပြုစွာရေးသားပေးဖို့လိုတယ်။တိတိချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဆက်သွင်းနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နေကြပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်
တော့ဘူပိုင်းအခက်ခံတာလည်းပျောက်နေဘူးလို့လို့ကြာဘူပိုင်းအခက်ခံတာပျောက်နေတော့ဟာဈေးကွက်မှာဘလို့မှသူက market maker အနေနဲ့မရှိဘူးဖြစ
်ဒါကတော့ရခင်ဘဟုပန်ရဲ့ဥက္ကဋ္ဌဟောင်းဦးသိန်းလွင်ဖြစ်ပါတယ်စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်ဒုတိယဝန်ကြီးတူကိုရာထူးကနေဖေရှားလိုက်တယ်ဆိုတဲ့ကိစ္စကနိုင်ငံရေးအတိုင်းအဝန်ကိုလှုပ်ခတ်သွားစေတဲ့အကြောင်းထက်စော်နိုင်ရေးသားထားတဲ့သတင်းဆောင်မကို AWD online သတင်းမှာဖတ်ရှုရပါတယ်။စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကိုတာဝန်ကနေရပ်ဆိုင်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကနေတောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ဘာကြောင့်တာဝန်ကနေရပ်ဆိုင်းလိုက်တယ်ဆိုတာကိုတော့ဖော်ပြမထားသလိုသမ္မတရုံးရဲ့ပြောခွင့်ရဦးစော်ထီးကလည်းပြောဆိုဖို့ညှင်းဆို့ခဲ့တယ်လို့យေတာထားပါတယ်။ဒေါက်တာထွန်းဝင်းကတော့ဒင်းစားရှင်းလင်းပွဲခေါ်ယူပြီးတော့သူ့နဲ့ဝန်ကြီးဖြစ်သူဒေါက်တာအောင်သူတို့လာစဉ်ကျင်းပတဲ့ဝန်ကြီးဌာနအစည်းအဝေးတစ်ခုမှာစကားအခြေတင်ဖြစ်ခဲ့ကြသလို NLD ပါတီရဲ့ဗဟုအလုပ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်နဲ့သူ့နဲ့ကြားမှာလဲမေယာတင်းစီတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်ခဲ့တယ်လို့ပြောဆိုကြောင်းရေးသားထားပါတယ်။အဲဒီနောက်ဦးဝင်းထိန်ကသူ့ကိုခေါ်တွေ့ပြီးတော့ယာရုကနေနှုတ်ထွက်ဖို့ပြောဆိုခဲ့ပေမဲ့ဘာကြောင့်ထွက်ခွာရတာလဲဆိုတာကိုမပြောခဲ့တဲ့အကြောင်းသမနာယုံအရာရှိတယောက်ကလာပြီးတော့နှုတ်ထွက်စာကိုလက်မှတ်ရေးထိုးပေးဖို့နဲ့ထိုးမယ်ဆိုရင်နင့်နာကြီးပေးမယ်မထိုးဘူးဆိုရင်တော့ပေးမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။သူ့အနေနဲ့ပြောသလိုမလုပ်ခဲ့ပဲသမနာရဲ့ဆုံးဖြတ်ချက်ကိုစောင့်မှမယ်လို့ပြောဆိုခဲ့ပြီးနောက်တနေ့သတင်းစာမှာတဝင်းကနေရက်ဆဲလိုက်ပြီးဆိုတဲ့အကြောင်းပါလာတဲ့အတွက်အားတင့်ငယ်ရာကြောင်းဒေါက်တာထိုးဝင်းကသတင်းတော်တွေကိုပြောဆိုတယ်လို့ရေးသားထားပါတယ်။ဒေါက်တာထိုးဝင်းဟာလူလေးစားခံရတဲ့စိတ်ပျိုးရေးပညာရှင်တယောက်ဖြစ်ပြီးအီဘီလာမှာနိုင်ငံတော်အာဏာကိုစတင်တာဝန်ယူခဲ့တဲ့ရတအစိုးရအတွင်းပထမဦးဆုံးတာဝန်ကနေရက်ဆဲခံခဲ့ရတဲ့ပထမဦးဆုံးအစိုးရအဖွဲ့ဝင်ဖြစ်တဲ့ဆိုပြီးတော့လည်းရေးသားထားပါတယ်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့ညီညာရေးအတွက်တရုတ်ဘက်ကပုံမူပြီးတော့ကြိုးပမ်းအားထုတ်ဖို့လိုအပ်နေတယ်ဆိုပြီးအိုင်ယွန်းကတရုတ်နိုင်ငံပိုင်း The Global Times သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာတိုင်းနိုင်ငံလုံးအပြည့်အဝသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်တစ်နှစ်နဲ့တစ်လအကြာပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံမြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ခဏခဏညဉ့်ညံ့ရေးဟာပျက်စီးသွားခဲ့ရတယ်လို့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသဟာဆိုလို့လဲစစ်တလင်းပြင်ဖြစ်ခဲ့ရတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။တရုတ်နိုင်ငံရဲ့နယ်နိမိတ်အတွင်းလက်နက်ကြီးကြီးတွေကြားရောက်ခဲ့တယ်လို့တရုတ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးတောက်ကလည်းမြင့်တက်လာတယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ဟာအစပိုင်းလောက်သာရှိသေးပြီးတိုက်ပွဲတွေထပ်ဖြစ်လာနိုင်ပွဲရှိတယ်လို့အခဲခတ်တွေကတုံ့တက်ကြတယ်လို့ရေးသားထားပါတယ်။ဒေသခံတရုတ်အစိုးရတာဝန်ရှိသူတွေကထပ်ပြီးတင်းရှောင်လာကြသူတွေကိုတာဝန်ယူထားပြီးတော့ဒဏ်ရာရထားတဲ့သူတွေကိုဆေးကုသမှုပေးတယ်လို့လူသားချင်းစာနာမှုအထောက်အကူတွေပေးနေတယ်လို့ရန်ကုန်မှာရှိတဲ့တရုတ်တန်ယုံကထုတ်ပြန်ထားတဲ့အကြောင်းရေးသားထားပါတယ်။နေကြာကတရုတ်စစ်တပ်ကလည်းအစင်သင့်ပြင်ထားတဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကိုကူးကားပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံဟာပထဝီနေထိုင်ရာဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာကုန်သွယ်ရေးလမ်းကြောင်းမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်နေတယ်လို့တရုတ်နိုင်ငံအနောက်တောင်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာတို့ကိုကြားကန်ဆက်သွယ်ထားတဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတရုတ်ဥဆောင်ပြီးတော့ပြုလုပ်နေတဲ့ခေတ်သစ်ပိုလန်မှစီမံကိန်းရဲ့အချက်အချာရပ်တည်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီအချက်တွေကြောင့်မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကျစေရေးကိစ္စမှာတရုတ်နိုင်ငံကပိုးပြီးတော့တက်တက်ကြွကြွပါဝင်ဆောင်ရွက်ရမှာဖြစ်တယ်လို့အာဆီယံအဖွဲ့ကြီးနဲ့လက်တွဲပြီးတော့လည်းနိုင်ငံတကာကြိုးပမ်းမှုတရားအနေနဲ့ကြိုးစားတင်တယ်လို့ထောက်ပြရေးသားထားပါတယ်။
လက်ရှိအစိုးရအဖွဲ့တွေကတက်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲခြင်းတန်ပြီးဆိုတဲ့စောင်းပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလား အခုလာမယ့်အင်္ဂါညတိုင်းရိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်ညီအားလုံးကိုဖိတ်ခေါ်ပါခင်
အခုညပဲတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ယူဆိုတော့စကွိုက်ဟွန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုရိုးစကားကလို့ဆိုပါတယ်ဒီဆိုရမှာ camel camel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတွေရမှာကောက်ရိုးတပင်ထပ်ပြီးတဲခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာတွေတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်။ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာတွေကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ရူပြီးတဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အထိပ္ပာယ်ရပါတယ်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြက်စေတာစိတ်ကုန်စေတာမျိုးကို idiom အသုံးအရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်အစီအစဉ်လေးကိုနားဆင်ကြရတော့မှာပါအရင်ဆုံးတော့စီးပွားရေးကဏ္ဍပါမြန်မာနိုင်ငံအတွင်းဒေါ်လာငွေလဲနှုန်းဟာ6နှစ်အတွင်းမှာအမြင့်မားဆုံးကိုရောက်ရှိလာပြီးတော့ဒေါ်လာကိုကျပ်1300ကျော်ထိဖြစ်သွားခဲ့တာဟာသွင်းကုန်များပြီးတော့ပြပပုတ်ကုန်အားနည်းနေတဲ့အတွက်ကြောင့်ဖြစ်တဲ့တို့အရင်တော့ကဘဟုပန်ဒုတိယဥက္ကဋ္ဌဦးတန်းရင်ကပြောဆိုလိုက်ပါတယ်မြမကြက်ငွေတံပိုးဘာကြောင့်ကြာနေရသလဲဆိုတာကိုဦးသိန်းလွင်ကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့နိုဝင်ဘာလ18ရက်နေ့ထိမြမကြက်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုကျပ်1322ကျပ်အထိကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့6နှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျဆင်းသွားတာလည်းဖြစ်ပါတယ်။တစ်ဖက်မှာကုန်စည်နှုန်းတွေကြီးမြင့်နေတဲ့အချိန်ထဲမှာပဲမြန်မာကျပ်ငွေတန်ဖိုးအခုလိုကျနေတာဟာပြည်ပကသွင်းကုန်တွေပေါ်မိခိုအားထားနေရပြီးပြည်တွင်းစီးပွားကျဆင်းနေတဲ့အတွက်ဖြစ်တယ်လို့ရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသုံးသပ်ပါတယ်
။နံပါတ်1ကတော့သွင်းကုန်ကဝလိုအားဒါတဟုန်လို့တက်နေတဲ့အတွက်အဲ့ဒီတွင်းကုန်အတွက်လည်းဒါခုနဒီဒေါ်လာဝယ်လို့အတက်နေတာမြင့်နေတာလို့ကြောင်းပါတော့။နေစားကုတွေအပိုင်းမှာပြန်ကြည့်ရင်လည်းခုနနိုင်ငံငွေချေးထက်ကိုဒေါ်လာပဲအပြူရောင်းဝယ်လုပ်ကြတာဟုတ်။အဲ့ဒီမှာလည်း ောင်းဒီဈေးကွက်ကြီးကလည်းကြီးထွားနေတယ်ဗျာဟုတ်လားနေစားမှာရောခုနဒီတခြားမလေးရှားတို့စင်ကာပူရာအစပေါ့လေဒီဘက်ကိုပို့တယ်လွှဲတယ်ငွေလွှဲတယ်ရတယ်ဒါကြီးထွားနေတာပေါ့ဆိုတော့ तू ကအဲ့ဒါလေးလည်းလမ်းကြောင်းတစ်ခုရှိတာပေါ့နော်အဲ့တော့ပြပဈေးကွက်ကခုနချေနေနေလို့ရှိရင်တော့ဟို speculation ခေါ်တာပေါ့နော်ဈေးကစားနေလို့ရှိရင်လည်းဒါဟုတ်ကနဘောဘာပိုင်းတော့ဘာလို့အထင်းကြောက်ရတော့လဲခက်တယ်လေဒါလဲဒေါ်လာဈေးတက်ရခြင်းအကြောင်းရင်းလဲတစ်ခုပိုင်းပါလိမ့်မယ
်ပြပကတွင်းကုန်နေများနေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံကပို့ကုန်ကျဆင်းနေတာဟာလဲဒေါ်လာဈေးကိုမြင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ဆိုပါတယ
်နောက်တစ်ခုကပို့ကုန်တဲ့အကြောင်းတော့ကျနေတာလေတတိထားမျိုးလို့လို့ပို့ကုန်ကျနေတော့ငွေရငွေငွေရနည်းလာတော့ဥပမာတစ်ဖက်ကတွင်းကုန်ရဝယ်လို့အားလဲမြင့်နေတဲ့ချိန်မှာနော်ဒေါ်လာရဲ့ဝယ်လို့အားလဲမြင့်တက်နေတာပေါ့ဟုတ်တော့မလား
ဟုတ်ကဲ့
နော်အဲ့ဒါဘာနေမှာတကြည့်ဘူးတည်တာလေဘာနေမှာသူကဟိုအတွင်းကုန်လိုအချက်နဲ့သူကဒေါ်လာအယောင်ဒေါ်လာဝယ်တဲ့လုံးဝပူတော့မြင်မာတယ်လို့အတွက်ဆလို့ရတော့
ဟုတ်ကဲ
့အဲ့ဒီပိုင်းနဲ့တပိုင်းပါတော့ဗျာတွဲဒေါ်လာဝယ်လို့ဟာအဖြစ်တဲ့ပိုင်းနဲ့တပိုင်းပါအောင်အဲ့လိုလေဟိုပြန်ကြည့်တော့အဲ့လိုလေတွေ့နိုင်တယ
်ငွေလဲနှုန်းတည်ငြိမ်အောင်လှုပ်ဆောင်ပေးနိုင်တဲ့ဘ ਹੁ ပိုင်းရဲ့အခန့်ကဏ္ဍကလည်းဒီနေရာမှာပျောက်နေတယ်လို့ဦးတန်းလွင်ကပြောပါတယ
်တော့ဘ ਹੁ ပိုင်းအခန့်ကဏ္ဍလည်းပျောက်နေတယ်ဟုလို့လို့ဗျာဘဝကကပြောင်းနေတော့ဟာဈေးကွက်မှာဘလို့မှသူက market maker အနေနဲ့မရှိဘူးဖြစ်နေတာဟာဈေးကွက်သူထိတ်ကြောင်းနိုင်တဲ့အနေအထားမရှိတော့အဲ့ဒီမှာဟိုဒေါ်လာဈေးတက်ရတဲ့အကြောင်းတွေတခုပါတော့ဘူးသူကထိတ်ကြောင်းပေးရမှာကိစ္စပါတော့သူက market maker မဟုတ် market follower ဖြစ်နေတော့သွားอยู่အဲ့ဒါဆိုဘယ်လိုလုပ်မလဲဟုတ်တော့မလားဒီဈေးကွက်ရဲ့နောက်လိုက်တစ်ဖြစ်လို့မရဘူးလေသူကဘယ်လိုရှေ့ဆောင်သွားမယ်ဆိုရဟာလေးတော့ဒါစဉ်းစားဖို့လိုတယ်ဒါပူပိုင်းအပိုင်းမှာလည်းခုနပြောတဲ့ကြွားကြည့်ဖို့အပိုင်းတွေကိုသာမြင့်တင်ဖို့ရည်ကြည်ပါပြီ
။ပြည်တွင်းစီးပွားအကောင်ပြီးပြပပုတ်ကိုမြင့်လာစေဖို့အတွက်နိုင်ငံအတွင်းကစီးပွားရေးလုပ်ငန်းတွေကိုအခွန်လျှော့ကောက်တာမျိုးလုပ်ပေးတဲ့လို့ဦးတန်းလွင်ကအကြံပြုပါရယ်
။ incentive ဆိုတာလည်းပေးဖို့လိုတယ်ဗျ။ဒါ tax incentive ဆိုတာအမြဲစီကောင်းတဲ့ထင်တာလို့လိုတယ်။သူက Trump ဆိုရင်ကြည့်ပါလား။ဟိုမှာ America မှာနော် Trump ကဟိုမှာသူကဟိုအခွန်တွေလျှော့ပြမယ်လို့ဘာလို့ဘာညာလုပ်တယ်ဆိုတော့သူကတိုက်ပြီးမှာဟိုသူရဲ့ပြည်တွင်းစီးပွားရေးပြန်တက်အောင်သူလုပ်တဲ့နည်းလေ။ဒါလည်းသူမားတယ်လို့ပြောလို့မရဘူး။တပင်းညာရှာလာရှာလာတခြားပေါ့ဗျာပြည်တွင်းမှာကိုနေတားလျှော့လိုက်လို့ရှိရင်လုံငန်းရှင်တွေကတခါဆဲုံတွေအလုံးတွေအများကြီးတက်မယ်ပြည်တွင်းမှာဒါပြည်တွင်းအနေနဲ့ထုတ်လုပ်မှုတိုးလာမယ်တော့ GDP လည်းတက်မယ်ပေါ့ဆိုတဲ့သဘောမျိုးကိုသူကတွားပေးတာပေါ့ဗျာเนาะပြည်တွင်းမှာအလုပ်ကိုင်းပူရမယ်မရလာမယ်လို့ဘာလို့ပေါ့ဗျာเนาะဒါလည်းတပိုင်းတော့မှန်တာပဲဟုတ်တော့ပါလားဒီပါလဲအဲ့လိုလုပ်ပေးဖို့လိုတယ်လေကျွန်တော်က GDP တက်အောင်ဘာလို့လဲဆိုတော့ tax incentive ဆိုတာလေးတော့နည်းနည်းကောင်းနေမှာထည့်ထားလို့ရတယ်အခုလောလောဆယ်ကတော့tax ရကဘလောက်ကောင်းပဲလို့ဘာလို့ဒါပဲကောင်းနေထည့်နေတာဟုတ်တော့မလား tax incentive ဆိုရင်ဟာလေးတော့ကျွန်တော်ကောင်းနေဝင်လာတာမတွေ့ရဟုတ
်အကုန်စင်းလုံးချင်းမြင့်မှုငွေလဲနှုန်းအစမတန်မြန်မာနေမှုစတဲ့မတည်ငြိမ်မှုတွေထိမ့်ချုပ်နိုင်အောင်ဈေးကွက်စီးပွားသဘောအရအစိုးရရဲ့ဂျာဝင်ဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုလည်းဦးတန်းလွင်ကထောက်ပြပါတယ
် market economy က the role of the government ဆိုတာအစိုးရကလည်းသိရကြည့်တာသူကလူအလားမင်းတို့ပုံတရားကိုကိုယ့်အကုန်လုံးရှင်းရှင်းမြင့်မြတ်တာအမှန်စနေရဘူးလေပုံလရှုပ်နေတိုင်းပြည်နဲ့နာပဲဟုတ်တော့မလားအခုလည်းလူကနေရှုံးခါလို့မရဘူးဆိုတာပရိယကနေဘယ်လိုတိုးတက်လာမလဲဆိုတာဒါအရေးကြီးတယ်လေဥပမာစင်ကာပူနူနာဆိုတိတ်ကောင်းတယ်စင်ကာပူဆိုရင်မှသူတို့2008တုန်းကစီးပွားရေးတားကြတဲ့ချိန်တော့မှတ်မိပါပေါ့ဒါအဲ့တော့ဆိုရင်စင်ကာပူကတခါဟာလာဟိုလုပ်ငန်းတွေပိတ်သိမ်းမယ်လို့လျှောက်တဲ့လုပ်ငန်းတွေကိုသူကခေါ်ရပြစီးပူဆိုကခေါ်ပြီးတော့မင်းတို့ဘာကြောင့်ပိတ်သိမ်းလဲပါရီလိုလဲကြွားချက်တပြောမပိတ်တဲ့ပိတ်လို့ရှိရင်ဒါအလုပ်လက်မင်းတွေများလာမလဲဟုတ်တော့မလားဒါကနိုင်ငံကြီးဖက်တည်သွားနိုင်တယ်ဟုတ်တော့မလားအဲ့တော့ပါလို့လဲဆိုတော့ကဲကောင်းပြီအခုရှော့ပြီပါအရှော့ပြီမယ်ရတယ်ကျွားကျွားလိုက်တော့တယ်အနောက်ကဟိုကိုတက်တာနဲ့အတူငွေငွေချီးပြီပါအချီးပြီမယ်ရတယ်နောက်ပါလို့ရဲပြောသူကတည်းကအကုန်လုံးအလုပ်သွားနေရမှာလက်ကတွေကျွန်တော်တို့မရနိုင်မြင့်နေတယ်နော်အချီးပြီပါအချီးပြီတဲ့ဆိုတော့အမင်းတို့အလုပ်သွားနေရလားသူပိတ်သိမ့်လို့ရှိရင်မင်းတို့အလုပ်လုပ်မယ်ပြင်မယ်လက်ကနဲ့ရှော့ယူစူပိုက်ကောင်းတဲ့ခါမှာသူပြတင်ဖို့လုပ်ပေးမယ်ကွာဒါဆိုတာ as a mediator လေဟုတ်တော့မလားဒါ the role of the government ဆိုတာသိရကြည့်တာသူကဒီလိုပြစ်ထားလို့မရဘူးပုလဲလုံကနေပုလဲလုံကနေကြလို့ရှိရင်တော့ GDP ကျလာပဲလေဟုတ်တော့မလားအဲဒီလိုလေးခေါင်းထဲမှာထည့်ထားဖို့လိုတယ်ကြာတော့အဲ့ဒါလေးရဲ့ခုနကလို incentive ဆိုတဲ့စကားပေါ့နော်ဒီခုနကဒီဆွဲဆောင်မှုတွေဘာကြီးလုပ်ပေးနိုင်မလဲမဲ့လုံးတွေဘာကြီးလုပ်ပေးနိုင်မလဲဆိုတာလေးတော့နည်းနည်းလေးချပြဖို့လိုတယ်ဟုတ်တော့မလားဈေးကွက်မှာဒါကြီးချပြဖို့လိုတယ
်မြန်မာအစိုးရအနေနဲ့ပြင်ပကပညာရှင်တွေကိုခေါ်ယူပြီးအကြံပေးအဖွဲ့ဖွဲ့စည်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာမျိုးလုပ်တင်တယ်လို့လည်းဦးတန်းလွင်ကပြောပါတယ်
ပြရရှင်တွေတုံးဖို့လိုတယ်ကเนาะပြရရှင်ဆိုတာကကျွန်တော်တော့ကြံပေးရတာဝင်းကြီးဌာနလိုက်ကိုအကြံပေးကော်မတီတွေဖွဲ့ပါเนาะပြရရှင်တွေအခက်ခန္ဓာကိုမြင့်တင်ပါဟုတ်တော့မလားအဲသူတို့ရဲ့ဟိုအကြံညာလည်းယူပါเนาะဟို အဲဒါရှိကတော့သူကအတွေ့အကြုံနေသေးတော့လေအဲ့ဒါဒီဒီဘက်တစ်ဖက်လာတာမတူရရောစစ်တပ်ကအုပ်ချုပ်တဲ့ကိတော့တော့ဒါအကြပေးတွေတူတဲ့ခဏပဲနော်အဲဒါပေမဲ့သူတို့ကြတော့ဒါမလို့လုခနိုင်ပါတော့သူအဲ့လိုသဆွဲလို့မရဘူးအကြပေးဆိုတော့နိုင်ငံတကာမှာနာသိခစ်စားပဲကြာနော် counseling service ဆိုဟုတ်လားခုနအိကဒီအမေရိကန်မှာဆိုပို့သိပါတယ်တပ်ဖို့လေးထားတယ်လေသူတော့အကျဉ်းချက်ဖြတ်ကောင်းသွားလို့ရှိရင်ထောင်တက်သွားတာဟုတ်ရဟုတ်တော့မလားเออดาลีก็เนเน่ลูเมเทเน
่ปี่รินบาโรงงานရှင်ตะชู่ก็တော့ดอลลาร์ซี้ตက်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေတာဟာတရားမဝင်ငွေကြေးဈေးကွက်ကြီးထွားနေတာ ਨੇ ဈေးကစားတဲ့သူတွေများနေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်အခုလိုဒေါ်လာငွေလဲနှုန်းတက်နေတာဟာမြန်မာစီးပွားရေးကျဆင်းနေတယ်ဆိုတဲ့အကြောင်းတစ်ခုလည်းကြောင့်မဟုတ်ပဲနိုင်ငံတကာငွေကြေးဈေးကွက်မှာကိုကဒေါ်လာဈေးတက်နေတာ ਨੇ လဲဆိုင်ပါတယ်ဒေါ်လာဈေးဟာဂျပန်ယန်ယူရိုငွေစတဲ့နိုင်ငံတကာမှာအခိုင်အမာတည်ရှိနေတဲ့ငွေကြေးတွေနဲ့လဲလှယ်တဲ့နေရာမှာလည်းအတိုင်းအတာတစ်ခုအထိတက်နေတာဖြစ်ပါတယ်။မြန်မာငွေတန်ဖိုးတည်ငင်ခိုင်မာရေးအတွက်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲစီမံကိန်းနဲ့ဗန်ဒိုင်းရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဗဟိုဘဏ်တို့ကပူးပေါင်းဆောင်ရွက်ရေးညှိနှိုင်းကော်မတီဖွဲ့စည်းဆောင်ရွက်နေတဲ့ကြားကပဲအခုလိုငွေလဲနှုန်းမြင့်မားလာနေတာဖြစ်ပါတယ်ခင်ဗျာ
။ကိုယ်စော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။အခုလာစန်းတုန်းကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာကြောင့်မကြေမနက်ကန့်ကွက်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့အာဏာလွှဲပြောင်းရယူဖို့အတွက်အခုခါမှာဆောင်ရွက်နေပြီဖြစ်ပါတယ်။အစိုးရဌာနတွေအရှိမပြတ်ဆက်လက်ပြီးတော့လက်ပတ်နိုင်အောင်ဘလို့အလွှဲပြောင်းတွေလုပ်ကြမလဲ။မဲပေးရွေးချယ်တဲ့သူတွေကရောဘာတွေမျှော်လင့်ထားကြသလဲဆိုတာကိုကုအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သူတို့ရွေးကောက်ပွဲကျင်းပမယ့်နေ့အတွင်းမှာသမရလောင်းတွေရဲ့ဥတီချက်မူဝါဒတွေမဲဆက်စည်းရုံးနာတွေပေါ်အလုံးကအလုံးဆိုင်လို့ရှိပါတယ်ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီလာတော့ကြကြတဲ့ကနောင်တက်လာမယ့်သမရအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါAmerican Pyongyang Zoo ရဲ့သမရသည်အနေနဲ့စတင်တာဝန်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်တေးကြစွာစီမံဆောင်ရွက်လေ့ရှိတယ်လို့ Georgetown တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Stephen Wayne ကအခုလိုပြောပါတယ
် And the whole idea of the transition
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒသစ်တွေကိုအကောင့်အထည်ဖော်ဆောင်ရွက်နေစဉ်မှာပဲတည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချုံးမွေ့အစဉ်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါတယ
် Presidential transitions they've always been big
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်ရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တရားလှုပ်ဆောင်တဲ့အခါမှာဒါအစိုးရအသစ်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ်
။သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဂျီရောနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသစ်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွက်အမိတွေကိုစစ်စစ်ပေးရပါတယ်။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်ပြန်လည်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့အားလုံးအဆင်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုပ်ဆောင်ပေးနေတယ်လို့ Stephen Wayne ကပြောပါတယ
်။ So elections divide but
ရွေးကောက်ပွဲကြောင့်စိတ်ဝမ်းကွဲကြပေမဲ့ပြီးသွားရင်တော့အားလုံးဟာအတူတူပါပဲ။အစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ
်။ချောချောမွေ့မွေ့တာဝန်လှည့်ပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လဲပတ်နိုင်မှာဖြစ်တယ်လို့ဝင်းကပြောပါတယ
်။ So helping the new
ကိုမကြိုက်တဲ့သူကိုမဲမပေးခဲ့သူကသမရဖြစ်လာရင်တောင်မှအပြေအဝပူပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ်။
Republican သမ္မတ George W. Bush ကနေ Democrat သမ္မတ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှဲပြောင်းပေးမှုဟာအကောင်းဆုံးအနေထားဖြစ်ခဲ့တယ်လို့ဝိုင်းကပြောပါတယ်။သမ္မတ Obama နဲ့အဖွဲ့အာဏာလွှဲပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်းအင်မီရောပြောခွင့်ရ George Arnest ကလည်းပြောပါတယ
်။ I think it did reflect
သမ္မတ Obama အဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲ Democracy စနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
သမရတောင်ဝန်လွှဲပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမရ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမရ Richard Nixon တောင်ဝန်ယူချိန်ထိသမရတောင်ဝန်လွှဲပြောင်းရေးလုပ်ငန်းတွေစနစ်တကျအဆင်ပြေချောမွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူး။အခုလိုနောက်တက်လာမဲ့သမရသည်အနေနဲ့တောင်ဝန်တွေလွှဲပြောင်းယူနေချိန်မှာပဲဒီရွေးကောက်ခံသမရအပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးမဲဆန္ဒရှင်ဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာသတင်းသုံးတဲ့အရှင်ခေပါစာရကိုလျှောက်ထားမေးမြန်းရမှာအခုလိုစတင်မင်ကြပါတယ်။
မျိုးလေထားတယ်လို့တော့ဖြစ်လာတော့ပေါ့ဦးဇင်းတို့ကဒီကုသမတအသည့်ထရန်ကိုပဲကြိုက်တော့ထရန်ကိုပဲမေ့ချတယ်ထရန်ကလည်းနိုင်သွားတော့ပေါ့ နိုင်သွားတယ်ဆိုတော့ဦးဇင်းတို့ရဲ့ဆန္ဒပြည့်တယ်လို့ဦးဇင်းကတော့ယုံကြည်တာပေါ့
ဒေါ်နယ်ထရမ့်ကိုမဲပေးခဲ့တယ်ဆိုတော့ဘာကြောင့်ဒေါ်နယ်ထရမ့်ကိုကြိုက်တာလဲ
ဒေါ်နယ်ထရမ့်ကိုကြိုက်တဲ့ကိစ္စကဦးဇင်းနှစ်ပိုင်းပြောရလိမ့်မယ်ပေါ့တစ်ပိုင်းကတော့ဦးဇင်းတို့ဒီကဘာမှာငင်းချမ်းကြီးကိုချင်းချောက်ခံနေရတယ်လို့ဦးဇင်းမြင်တယ်ထရမ့်ကလည်းပဲဒီငင်းချမ်းကြီးကိုထင်းသိမ်းလာလိမ့်မယ်ငင်းချမ်းကြီးဖက်ကရက်လိမ့်မယ်လို့ဦးဇင်းကတော့ယုံကြည်တယ်ငင်းချမ်းကြီးကိုမြင်လို့တဲ့ပုံစံနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိမ့်မယ်လို့ဦးဇင်းကတော့ယုံကြည်တယ်။ဒုတိယတစ်ပိုင်းကတော့ဦးဇင်းတို့မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားတွေပေါ့။အရင်တော့ဟိုအစိုးရအနေနဲ့ဆိုလို့ရှိရင်တော့တန်း90တန်း60ပြည်သူတွေရဲ့ဆန္ဒကိုစမ်းကြည့်ပြီးတော့ပြောတာတို့ဆိုတာတို့ရှိတယ်။ကုလသမဂ္ဂအသုံးချပြီးတော့ဟလာကုလသမဂ္ဂက line တွေဖက်ကဖိအားပေးခဲ့တာတွေရှိတယ်။သူတို့ဖြစ်ချင်တာတွေကိုအတင်းအကျပ်နေပြီးတော့လှုပ်ဆောင်ခဲ့တာတွေရှိတယ်။အဲဒီကိစ္စတွေကဒီထဏသမတထဏတက်လာတဲ့အချိန်ပိုင်းမှာတော့လုံးဝဒီဥစ္စာတွေကရှုံငင်းသွားမယ်လို့ဦးဇင်းယုံကြည်တယ်။ဖီးယားတွေကြားသွားမယ်လို့ယုံကြည်တယ်ပေါ့
။ဒါပေမဲ့လည်းပဲခုနလို့ तू မဲဆွယ်စည်းရုံးတဲ့အခါမှာပြောတဲ့အကြောင်းအရာတွေ तू ပြောတဲ့ဆိုတဲ့ပုံစံတွေကလူတစ်ဖက်သားသွေးဆူပြီးတော့စိတ်ကြွလာအောင်ပြောဆိုရဲနောက်အထူးသဖြင့်ဒီမှာလာပြီးတော့ရွှေပြောင်းအချစ်ချဟိုနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်း तू ကနှိမ်ချပြီးပြောဆိုတဲ့အမျိုးသမီးတွေအပေါ်လည်းနှိမ်ချပြီးတော့ဟိုပြောဆိုရဲဆိုပြီးတော့အများအလဲဆွဆွဲတယ်ဒါ तू ကိုယ်တိုင်ကလည်းပဲဒီလိုမျိုးပြောခဲ့တာပဲလေဒေါ်နယ်ထရမ့်တက်လာရင်ကမ္ဘာကြီးကပို့ပြီးတော့ငြင်းချမ်းမယ်စစ်တွေချုပ်ငြိမ်းမယ်လို့ဟိုထင်တာလေဗျာ
ခဏအမျိုးသမီးကိစ္စတွေဦးဇင်းတို့ဒီလူမျိုးစုတွေတရားမဝင်လာရောက်တဲ့ပုံကူတွေဆိုတာကတော့သူတို့ရဲ့အမေရိကန်ဥပဒေအတိုင်းသွားမှာပါဒါကတော့ဟိုတာမန်အဆင့်ပေါ့အစိုးရတိုင်းအစိုးရတိုင်းပြောရဆိုရလုံးကြခင်ကြတာတွေဦးဇင်းတို့တွေ့ရတွေ့တိတ်တော့အရေးပါတယ်လို့မမြင်ပါဘူးတကယ်တကဘာကြီးတစ်ခုလုံးချင်းချောက်ခံနေရတာကဒီအစ္စလာမိတ်တွေရဲ့အကြမ်းဖက်အုပ်စုတွေရဲ့လွှမ်းမိုးမှုတွေချင်းချောက်မှုတွေဥရောပမှာပဲဖြစ်ဖြစ်ဟလာအာရှမှာပဲဖြစ်ဖြစ်ဦးဇင်းတို့နိုင်ငံမှာပဲဖြစ်ဖြစ်အမေရိကတိုင်းမှာလေပဲဒါကြုံနေရတာပါပဲအဲဒီလိုဟာမျိုးတွေကိုဦးဇင်းတို့ရှုံငင်းသွားမယ်ဟာလာတို့ခက်ကြမ်းကြမ်းလေးပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ပေါ့တို့ပုံစံတစ်မျိုးနဲ့ဂိုင်းတွေသွားမယ်ရက်မယ်ဆိုရင်တို့ငင်းချမ်းရဖြစ်လာမယ်လို့ဦးဇင်းတို့ယုံကြည်တာပါ
ဒေါ်နယ်ထရမ့်ကဒါကိုရွေးကောက်ပွဲမတိုင်ခင်မက်ဆေ့ချ်ရုံးတဲ့အခါမှာပြောဆိုခဲ့တာတွေအများကြီးရှိတယ်။သူလုံမယ်ဆိုပြီးတော့ဟိုဂရီပေးပြီးတော့ပြောခဲ့တာတွေအများကြီးရှိတယ်လေ။ဆိုတော့အဲ့ဒီဂရီတွေအားလုံးကိုအကောင့်တဲဖော်မယ်လို့ထင်ပါလား
။ဖော်မယ်လို့တော့ဦးဇင်းကတော့ယုံကြည်တယ်။လုံလေတကယ်လုံလာလိမ့်မယ်လို့ယုံကြည်တာပေါ့။တခုကတော့အကယ်၍မလုံခဲ့ရင်လေးပဲဒါခါတိုင်းသမဏတွေလေးပဲပြောကြတာပေါ့။ဟိုပြောင်းလဲသွားစေရမယ်။ပြောင်းလဲသွားစေရမယ်လို့ဟိုခဲ့ရပါမယ်လို့ရှင်းရကလာမှာဘာမှပြောင်းလဲတာတွေမရှိပါဘူးထရန်လေးပဲကြိုးတို့ကြိုးစားလိမ့်မယ်ဒါပေမဲ့ဖြစ်လည်းဖြစ်လာလိမ့်မယ်ပြည့်လည်းမပြည့်လာဘူးကောနော်ဒါပေမဲ့ဖြစ်လာမယ်လို့တော့ဦးစင်းနဲ့ယုံကြည်တယ်ဘာလို့ဆိုတော့ဒီကပ္ပကောင်းဆောင်တဲ့လေအဲထရန်ဟာကြိုးစားပြီးတော့ဆွေးနွေးပြီးတော့ဒါတွေကိုအဓိကထားလွားမယ်လို့ဦးစင်းတို့ယုံကြည်ပါတယ်ဒါကတော့ရှင်းနှစ်လောက်ဖြတ်တန်းပြီးတော့မှပဲဦးစင်းတို့ပြောလို့ရမှာပါ
အခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲပြီးသွားတာနှစ်ပတ်လောက်ရှိပြီပေါ့လေဒါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီ CBS ရုပ်မြင်သံကြားနဲ့လုပ်သွားတဲ့အင်တာဗျူးမှာတော့ဒေါ်နယ်ထရမ့်ကအရင်တုန်းကသူပြောခဲ့တာတွေနဲ့ပြောင်းပြန်ဆန့်ကျင်ပြီးတော့ဒီကျန်းမာရေးဆောင်ရှောက်မှုအစီအစဉ်အိုဘားမားကဲကိုလည်းပဲသူဆက်ပြီးတော့ထားထားအောင်ပဲနောက်ဒီနိုင်ငံတိုင်းဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းပဲအီးမေးလ်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တုန်းကဒီကိစ္စကိုစုံစမ်းမယ်ထောင်ချမယ်ဆိုပြီးတော့ဒါသူပြောခဲ့တယ်အခုတော့အဲ့လိုတွေလုတ်တော့မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီအင်တာဗျူးထဲမှာဟိုသူပြောသွားတာလေ
ဒါကတော့ဟိုပါပေါ့အလုတ်လုတ်ရင်လုတ်ရင်နေပဲတချို့ကိစ္စတွေမှာပြောင်းလဲရတာတော့ရှိတယ်လေဒေါ်နထရန်ရဲ့ဗမာဒဒေါ်နထရန်ရဲ့စစ်ကူစိတ်သံပြောဆိုမှုတွေဥတီရှစ်တွေကိုကြားပြီးတော့ဟာလာတချို့လေးတော့ရက်စေးကောင်းရက်သေးရက်စေးသွားကြမှာပေါ့အဲ့ဒီအချိန်မှမှတော့ဒီလမ်းဒထရန်လေးတော့ပြောင်းလဲကောင်းပြောင်းလဲသွားနိုင်တယ်လို့ဦးစင်းတို့မြင်ပါတယ
်ဒါကတော့ကိုအောင်စီစဉ်တက်ဆက်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ ရခုရေဆိုရတဲ့လူခွင့်ချိုးဖောက်မှုမှတ်တမ်းတွေကိုတိတိကျကျတော့တုံ့ပြန်ဖို့အမေရိကန်ကပြေဝါတာဝန်ယူထားပါတယ်။မြောက်ကိုရီးယားလူခွင့်ကိစ္စမှာဒီနှစ်ကတော့အမေရိကန်မူဝါဒမှတ်တမ်းစိုက်နိုင်တဲ့နှစ်ဖြစ်တယ်လို့နိုင်ငံခြားရေးဒုလထဝန်ကြီး Scott Busby ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကကမ္ဘာပေါ်မှာအဖိနှိတ်ခံရဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်ပါတယ်။နိုင်ငံခေါင်းဆောင် Kim Jong Un ရဲ့လက်အောက်မှာအာဏာရှင်စနစ်ကနိုင်ငံသားတွေရဲ့ဘဝဗတ်ပေါင်းစုံကိုလွှမ်းမိုးထားပါတယ်။မြောက်ကိုရီးယားအစိုးရကတရားရုံးမတင်မဲ့ကွပ်မျက်မှုကျုံပြုတ်မှုညှဉ်းပန်းနှိပ်စက်မှုနဲ့အကြောင်းမဲ့အကြကြီးဖန်ထားတာတွေပါဝင်တခြားပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေလုပ်နေပါတယ်။ဒီအစိုးရကနိုင်ငံသား 8,000 ကနေ 3,000 လောက်ရှိတဲ့သူတွေကိုနိုင်ငံရေးအမှုနဲ့ထောင်ထဲမှာထားထားတယ်လို့မှန်းဆရပါတယ်။အကျဉ်းသားတွေအများစုကလည်းညှဉ်းပန်းနှိပ်စက်မှုဒဏ်ပေါင်းစုံကိုခံရနိုင်ပွဲရှိပါတယ်။အမျိုးသမီးကျဉ်းသားတွေဟာလည်းအတင်းကိုဝင်ပြတ်ချခိုင်းတာသူတို့မွေးတဲ့ကလေးတွေကိုမွေးပြီးတဲ့ခါမှာတပ်ပစ်လိုက်တာတွေကိုအတင်းကြည့်ခိုင်းတာတွေကိုခံနေရပါတယ်။ဒီလိုအကြောင်းတွေစီရင်ခံစာမှာတွေ့ရတာအရန်ဆက်ဆုပ်ဖွဲ့ကောင်းပြီးတော့အကြောက်တရားနဲ့ရက်ဆက်မှုတွေကိုလက်ကင်ထားပြီးပြည်သူတွေကိုကင်တွေ့တယ်။မြောက်ကိုရီးယားအစိုးရကိုရှုံချတဲ့အကြောင်းကိုဒူလက်ထဝန်ကြီးဘတ်စပီကပြောပါတယ်။မြောက်ကိုရီးယားကလူခွင့်ချိုးဖောက်မှုကိုတံပြန်မဲ့အမေရိကန်ရဲ့မဟာဗျူဟာမှာအဓိကရည်ရွယ်ချက်၃ချက်ကိုအလေးထားထားပါတယ်။ပထမအချက်အနေနဲ့မြောက်ကိုရီးယားလူခွင့်အခြေအနေကိုနိုင်ငံတကာကသတိထားမိဖို့အမေရိကန်ကဆောင်ရွက်မှာပါ။မြောက်ကိုရီးယားရဲ့ဖိနှိပ်ခံအစိုးရလက်အောက်ကနေထွက်ပြေးလာသူတွေရဲ့အကြောင်းနဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့လည်းပါဝင်ပါတယ်။မဟာဗျူဟာရဲ့ဒုတိယပိုင်းကတော့မြောက်ကိုရီးယားနိုင်ငံသားတွေအနေနဲ့အချက်လက်တွေကိုရယူနိုင်ခွင့်တက်တန်တလောက်ပေးသွားဖို့ပါပဲ။ဒီလိုလုပ်ဖို့ဆိုရင်မြောက်ကိုရီးယားကထွက်ပြေးလာသူတွေဥဆောင်တဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့မြောက်ကိုရီးယားနိုင်ငံတဲကိုသတင်းပေါက်အောင်အချက်လက်ဈေးကွက်ကွန်ရက်တွေကတဆင့်အချက်လက်တွေပို့ပေးမှာပါ။မဟာဗျူဟာရဲ့နောက်ဆုံးအချက်ကတော့တာဝန်ခံမှုရှိစေရေးဖြစ်ပါတယ်။ဒီအတွက်ကြောင့်ပဲကင်ဂျုံအပါအဝင်မြောက်ကိုရီးယားအရာရှိ15ယောက်နဲ့တခြားလူ10ယောက်တို့ကိုပြင်းထန်တဲ့လူခွင့်ချိုးဖောက်မှုနဲ့စင်စါဖြတ်တောက်မှုတွေနဲ့ဆက်ဆက်မှုရှိကြောင်းဒါမှမဟုတ်တာဝန်ရှိကြောင်းကိုအမေရိကန်ကပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်လိုက်တဲ့အစည်းအဝေးကစားမှာဖော်ပြလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့အနာဂတ်ဆက်ဆံရေးကမြောက်ကိုရီးယားအစိုးရရဲ့လူခွင့်ဆိုင်ရာကိစ္စတွေမှာတိုးတက်မှုအပေါ်မူတည်မှာဖြစ်တဲ့အကြောင်းကိုအမေရိကန်ကဆက်ပြီးတော့အသိပေးနေမှာပါ။လက်တလုံးမှာတော့ပြောခွင့်မရသူတွေကိုပြောခွင့်ပေးနိုင်မယ့်အခွင့်အရေးရအောင်အမေရိကန်ကဆောင်ရွက်မှာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံသားတွေကိုမေးမထားပါဘူးဆိုတဲ့အကြောင်းနဲ့သူတို့နဲ့တသားတည်းရှိတဲ့အကြောင်းကိုထပ်ပြီးအသိပေးထားပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
သူထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့တဘောထားအမြင်သာဖြစ်ပြီးတော့ VOA အဘော်မဟုတ်တဲ့အကြောင်းတောတာရှင်များကိုထပ်မံအသိပေးလိုပါတယ်။ VOA အမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တနာ ਈ စာကိုမနေ့၈နာရီကနေ၉နာရီထိခိုင်းလို့မတရား16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကျန်တဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပြပါလိမ့်မယ်။
ဂျပန်နိုင်ငံအရှေ့မြောက်ဘက်ဖူကူရှိမာခရိုင်ကမ်းလွန်ကိုဗဟိုပြုပြီးတော့ 9.3 ပြင်းရရှိတဲ့ငရင်တစ်ခုအင်္ဂါနေ့မနေ့6နိုင်လောက်မှာလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဆူနာမီသတိပေးချက်တွေကိုဒီဂျပန်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းမှာထုတ်ပြန်ထားပြီးဖြစ်တဲ့အတွက်သတိပေးချက်ထုတ်ပြန်ထားတဲ့နေရာတစ်လျှောက်နေထိုင်သူတွေအနေနဲ့ဘေးကင်းရာကိုသွားကြဖို့အပြင်ဒီငရင်လှုပ်ခဲ့တဲ့ဒေသမှာနေထိုင်သူတွေအနေနဲ့နောက်ဆုံးထုတ်ပြန်တဲ့သတင်းအချက်အလက်တွေအတိုင်းတည်တည်ချာချာလိုက်နာကြဖို့အတွက်အစိုးရအဖွဲ့အတွင်းဝန်ချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီတိုကျိုမြို့တော်ရဲ့အရှေ့မြောက်ဘက်250ကီလိုမီတာလောက်အဝေးကမြေရောက်အနည်း10ကီလိုမီတာကိုဗဟိုပြုပြီးတော့ငရင်လှုပ်ခတ်ခဲ့တယ်လို့ဒီအမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရထက်အတွက်အရေးပါတဲ့ယာဒူးတာဝန်တွေအတွက်ကိုနောက်ထပ်ခန့်အပ်မှုတွေမကြခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတော့တာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်မယ်လို့ကတိပေးခဲ့ပါတယ်။ဒီတနင်္လာနေ့တုန်းကတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Hal Rick Perry နဲ့ Oklahoma ပြည်နယ်အုပ်ချုပ်ရေးမှူး Mary Fallon တို့နဲ့ဒီဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။နယူးယောက်မြို့လေကလူစီကားတဲ့ Times Square နေရာမှာအကြမ်းဖက်သမားတယောက်တိုက်ခိုက်ခဲ့တာကိုလူသိရှင်ကြားထောက်ခံမှုအပအဝင် IS စစ်သွေးကြွတွေကိုအဖွဲ့ကိုထောက်ခံဖို့ကြိုးစားမှုနဲ့ဒီနယူးယောက်မြို့မှာနေထိုင်တဲ့ယေမန်လူမျိုးအမျိုးသားတဦးကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့အသက်38နှစ်အရွယ်မိုဟာမက်နာဂျီဟာပြီးခဲ့တဲ့နှစ်တုန်းက IS အဖွဲ့နဲ့တွားရောက်ပူးပေါင်းတိုက်ခိုက်ဖို့တူရကီနဲ့ယေမန်နိုင်ငံတွေစီကိုတွားရောက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မှုကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမန်နန်းထွေးကြီးဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာဂျီမီကုတ်ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာတောတာရှိများနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.